အမေရိကန်နဲ့ထိုင်ဝမ်နိုင်ငံခြားနှစ်နိုင်ငံစီးပွားရေးပုံမှုတိုးတက်ရင်းနှီးမှုရှိစေမယ့်ဥပဒေချမ်းပြတ်ပေါ်မှာသမ္မတထရမ့်ကလက်မှတ်ရေးထိုးဖို့ကိစ္စကိုစိတ်ချနှံ့မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။ January လကအမေရိကန်အောက်လွှတ်တော်ကနေသဘောတူခဲ့တဲ့ထိုင်ဝမ်ခီးသွားလာရေးဆိုင်ရာဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်ကနေဗိုလ်တပူးနေမှာအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒီဥပဒေအရရာထူးအဆင့်အလုံးတာဝန်ရှိသူတွေအနေနဲ့အမေရိကန်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ထိုင်ဝမ်ကိုအပြန်အလှန်ခီးသွားလာနိုင်ပြီးသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံနိုင်မယ့်အပြင်ထိုင်ဝမ်နိုင်ငံရဲ့စီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာကိုယ်စားလှယ်တွေအနေနဲ့လည်းအမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်ခွင့်ရေးတွေရရှိလာစီမှာဖြစ်ပါတယ်။ဒီအဆိုကတော့ထိုင်ဝမ်ကိုသူ့ရဲ့နယ်နိမိတ်ဖြစ်တာလက်ခံထားတာပါ။အမေရိကန်နိုင်ငံ1986တရုတ်တနိုင်ငံနဲ့မူဝါဒအရဘေကျင်းကကွန်မြူနစ်အစိုးရကိုသာအတိမတ်ပြုပြီးထိုင်ဝမ်နဲ့တန်တမာအဆက်အသွယ်ကိုဖျက်တောက်ခဲ့တာပါ။သမ္မတထရမ့်အနေနဲ့သဘောတူလက်မှတ်ရေးထိုးနိုင်ခြင်းရှိနေတဲ့ဒီဥပဒေချမ်းကိစ္စဟာတရုတ်တနိုင်ငံနဲ့မူဝါဒကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟူဂျန်ရွမ်ကပြောဆိုခဲ့ပါတယ်။